Ukraine နဲ့ဆိုတော့ Russia ကဆင့်အားအလုံးရင်းချထားရတာနဲ့တပ်သားတပ်သားတို့ကိုငကိုတိုင်းအခြေစိုက်စခန်းတွေမှာနေရာပြောင်းချထားလိုက်တယ်လို့ Russia ကာကွယ်ဝင်ကြီးဌာနကစနေနေ့မှာကြေညာလိုက်တယ်နဲ့ Russia စီးရဲလုံဆောင်မှုပေါ်မှာအနောက်နိုင်ငံတွေကတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေကတော့ရော့မသွားခဲ့ပါဘူး Ukraine နဲ့ဆက်မှာတပ်သားတသိန်းကျော်ချထားတဲ့အတွက်တင်းမာမှုတွေတိုးနေချိန်မှာပဲ Russia သမ္မတ Vladimir Putin က American နဲ့ NATO တို့နဲ့ဆွေးနွေးခြင်းနဲ့လို့ပြီးခဲ့တဲ့သတင်းပတ်တင်မှာပြောခဲ့တယ်လို့ Russia ကာကွယ်ဝန်ကြီး Sergey Lavrov ကလည်းလုံခြုံရေးဆိုင်ရာအာမခံချက်တွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက် NATO ဘက်ကတုံ့ပြန်မှုကို Russia ကစောင့်နေဆဲဖြစ်ပြီးဒီဆွေးနွေးကြည့်နိုင်မှုတွေမှာစစ်သက်ဆိုင်ရာပုံကိုယ်ရေးပါဝင်မှအတိတ်ပဲရှိမှာဖြစ်တဲ့အတွက်ရုရှားကာကွယ်ရေးအရှိတွေနဲ့စစ်ကိုဂျိုးကြီးတွေပါပေါင်းဖို့လိုအပ်တယ်လို့တင်းနှံလာတဲ့ရုပ်သံမင်းမြန်ကံမှာပြောကြားခဲ့တာပါ။အမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးပွဲကတော့နှစ်ကူးအချိုနောက်ပိုင်းမှာဖြစ်လာနိုင်ပေမဲ့နေတို့နဲ့ညှိနှိုင်းရမှာချထားမဲ့တတ်မှတ်ချက်ဘောင်းတွေနဲ့ပတ်သက်ပြီးသဘောတူညီချက်ရဖို့ရုရှားဘက်ကစောင့်နေသေးတယ်လို့လည်းပြောပါတယ်။အမေရိကန်ကရောနေတို့ကပါရုရှားနဲ့ဆွေးနွေးညှိနှိုင်းလို့ဆန္ဒရင်းရှိနေပေမဲ့ရုရှားဘက်ကလုံဆောင်နေတဲ့လက်ရှိပုံစံနဲ့လုံခြုံရေးဆိုင်ရာအဆုတ်ပြုချက်တောင်းဆိုနေတာမျိုးကိုတော့လက်ခံမှာမဟုတ်ဘူးလို့အနောက်နိုင်ငံတာဝန်ရှိသူတွေကသတိပေးထားရတာနဲ့အခုတော့ရုရှားဘက်ကလည်းယူကရိန်းနယ်စပ်မှာဖြတ်ထားတဲ့တပ်သားတွေက30ရာခိုင်နှုန်းလောက်ကိုရှော့ချပေးလိုက်တာလည်းဖြစ်ပါတယ်